ကိုရိုနာဗိုင်းရပること့စ်ကြောင့်မလို့ဂျပန်ကမ်းခြေမှာတိကျစောင့်ကြည့်ခံရတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်ကနေပြီးတော့ယောဂပိုးမတွေ့ရတာကြောင့်ဆိုပြီးတော့ကမ်းစင်းခွင့်ပေးလိုက်တဲ့အမျိုးသမီးတဦးစီမှာနောက်ပိုင်းကျတော့ယောဂပိုးရှိနေတယ်ဆိုတာကိုတွေ့ရတဲ့အကြောင်းဂျပန်နိုင်ငံကနေပြီးတော့အတည်ပြုလိုက်ပါတယ်ဒါကြောင့်မလို့ယောဂမှာဖြစ်အောင်တီးခြားခွဲထုတ်ထားတဲ့လုပ်ငန်းစဉ်တွေရဲ့ထိရောက်မှုနဲ့ပတ်သက်လို့အတော်လေးတန်တရာဖြစ်လာကြပါတယ်။ခီးတဲ့23ကိုတီးတီးတီးခြားခြားဆန်းစစ်မှုမလုပ်ဘဲနဲ့ကန်ဆင်းခွင့်ပေးခဲ့တဲ့အတွက်ဂျပန်ကျန်းမာရေးဝန်ကြီးကန်ဆူနိုဘူးကတောင်းပန်ပါတယ်။သင်္ဘောပေါ်ကနေပြီးတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကန်ဆင်းခွင့်ပေးခဲ့တဲ့အသက်60ရွယ်အမျိုးသမီးကြီးဟာသူ့ရဲ့နေအိမ်ကိုယထာနဲ့ပြန်လာခဲ့ပြီးတဲ့နောက်တောက်ကြနေတော့ကိုပူချိန်တက်ပြီးတော့စနေနေ့မှာတော့သူ့မှာကိုရိုနာယောဂပိုးရှိနေတာကိုစမ်းသပ်တွေ့ရတယ်လို့ဒေသတာဝန်ရှိသူတူက AFP သတင်းဌာနကိုပြောခဲ့ပါတယ်။ဒါဆိုရင်တော့ Diamond Princess သင်္ဘောပေါ်ကနေပြီးတော့ကန်ဆင်းခွင့်ရခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ရှိနေတယ်ဆိုတာကိုတွေ့ရတဲ့ပထမဆုံးခီးတယ်ဖြစ်ပါတယ်။ဒါကြောင့်မလို့ဒီသင်္ဘောကိုတီးခြားခွဲထားတာဟာထိရောက်မှုရှိရလားဆိုတာကိုယောဂပိုးကြွန့်ညင်သူတွေနဲ့ဒေသတာဝန်ရှိသူတွေကမေးခွန်းထုတ်ကြပါတယ်။ကိုဘေးတက္ကသိုလ်ပါမောခတူကတော့သင်္ဘောပေါ်ကလူတွေကိုတီးခြားခွဲထုတ်ထားတာအချင်းချင်းတိုးတက်မှုရှိလာပေမဲ့လို့သင်္ဘောပေါ်ကဆင်းဝင်ပေးလိုက်တဲ့သူတွေကိုလည်းအခြားသူတွေနဲ့မထိမတွေ့အောင်လို့နောက်ထပ်အ ਨੇ ဆုံးစလီရဲ့ခွဲထုတ်တာတင်တယ်လို့အကြံပြုပါရတယ်။သင်္ဘောကတော့ဖေဖော်ဝါရီလ9ရက်နေ့ကစလို့ကန်းကန်းခွဲ့မပေးဘဲနဲ့တီးခြားစောင့်ကြည့်ခဲ့တာပါ။ဒီသင်္ဘောပေါ်မှာပါတဲ့ခီးသူတွေတက်ကယောဂပူမတွေ့တဲ့ခီးတွေ960ဦးထက်မနည်းကိုဗုဒ္ဓဦးနေ့ကကန်းဆင်းဝင်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။